ရန်ကုန်မြို့တာကိတမြို့နယ်မှာဒီကနေ့လူတစ်ယောက်တင်းနှားနဲ့ပြစ်ခံရပြီးသေဆုံးသွားပါတယ်။တာကိတမြို့နယ်အပါအဝင်ရန်ကုန်မြို့ကနေရာတချို့မှာလည်းပောက်ကွဲမှုတွေဇက်တိုက်ဆိုသလိုဖြစ်နေပါတယ်။မွန်ပြည်နယ်ဘီလင်းမြို့မှာလည်းပြည်ခံပြို့ပါတီဥက္ကဋ္ဌတင်းနှားနဲ့ပြစ်တက်ခံရပါတယ်။ဒီအချိန်နဲ့အပြည့်ဆုံးရန်ကုန်ကလာတဲ့သတင်းကိုတော့မဆုမွန်ကပြောပြပါမယ်ခင်ဗျာ
။ရန်ကုန်တိုင်းတာကိတမြို့နယ်သုံးရက်ကွက်မှာနေထိုင်တဲ့ဥဖုံးဝေဆိုတဲ့သူကိုဒီကနေ့မနက်ပိုင်းတုန်းကတနက်နဲ့ပြစ်ခတ်ခဲ့လို့နေရာမှာရင်ပွဲချင်းပြီးသေဆုံးသွားပါတယ်။ဒီတနက်နဲ့ပြစ်ခတ်မှုဟာဘယ်သူလက်ချက်လဲဆိုတာကိုတော့မသိရသေးပါဘူး။အခင်းဖြစ်ပွားပြီးတဲ့ချိန်မှာတော့ရဲနဲ့စစ်တပ်ရောက်လာပြီးတော့အဲ့ဒီအနီးတစ်ဝိုက်မှာရှာဖွေစစ်ဆေးခဲ့ပါတယ်။သေဆုံးသွားသူဟာရက်ကွက်ထဲကယာယီမှုဖြစ်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပေမဲ့တကယ်ကတော့စစ်ကောင်စီရဲ့သတင်းပေးဖြစ်တယ်လို့အများပြည်သူကနေမြင်ကြတဲ့သူဖြစ်တဲ့အကြောင်းအဲ့ဒီအနီးဝင်းကျင်မှာနေထိုင်သူတဦးက VOA ကိုပြောပြပါတယ်။
ဒါေမူတော့မဟုတ်ဘူးဗျ။ဒီစစ်ကောင်စီကိုတရင်ပြေးနေတဲ့အမကန်တရင်ပြေးတယောက်လို့အတူကြသိရပါတယ်ဗျ။ဟိုမနက်စောစောပိုင်းလေးကပါတော့သူ့အိမ်ထဲကိုဝင်နေဝင်ပြီးတော့မှကနေ့နဲ့ပြစ်တယ်ပြီးပြီးတော့မှသူ့အိမ်ထဲကိုဘုံတလုံးပြစ်သွင်းနေလို့လည်းကြားတယ်ဗျ။ပြီးတော့အဲ့ပတ်ဝန်းကျင်နေမှာပြီးတော့ဒါကြီးကဒီအနံ့မှာဘုံကြီးခွဲတယ်ပေါ့နော်အဲ့လိုကြားပါတယ်ဗျ။လုံးလုံးရတော့ပုံမှန်ပါပဲဗျ။တကူတော့စီတော့ဆစ်ကောင်းကြီးကတော့ကားလေးနဲ့ပတ်နေတယ်။သူတို့လုံးတဲ့လူတွေကိုပတ်စီတိုက်ပြီးတော့ရှာဖွေနေတယ်
။ဒီကနေ့မနက်၈နာရီဝင်းကျင်လောက်မှာဒီလိုမျိုးတနက်နဲ့အဖြစ်ခံခဲ့ရတဲ့အဖြစ်ပြက်ဖြစ်ပွားခဲ့တယ်လို့ပဲတာကေတာမြို့နယ်ကရက်ကွက်တချို့မှာလည်းပောက်ကွဲမှုတွေဖြစ်ခဲ့ပါတယ်။ဒီပောက်ကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူတွေရှိခဲ့တယ်လို့မြို့ကန်တဦးကပြောပြပါတယ်
။ကြားတော့ခုနှစ်လုံးပုံမှန်တချို့လည်းဟိုကထပ်ပေါက်တယ်ဒီကထပ်ပေါက်တယ်ပြောတော့ဒါကျွန်တော်တို့ကမှန်းကြည့်တော့ခုနှစ်လုံးနဲ့ကိုလုံးကလည်းတော့ရှိပါရဲ့ဗျ။ဒီကံကတော့နောက်ဆုံးပေါက်တဲ့ဒီကတာကိတာတစ်ဆယ်ရက်ကွက်ပဲကဆယ်စီးများကဘုံကတော့ဟိုကေရီသမားတယောက်နဲ့အလူသမီးကြီးတယောက်ဖြစ်ရလို့ကြားရတယ်ဗျ
။ရန်ကုန်တိုင်းလှိုင်သာယာမြို့နယ်၃ရက်ကွက်အတွင်းမှာရှိတဲ့နေအိမ်တစ်ခုမှာလည်းဗုဒ္ဓဘူးနေညကပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။လူထိခိုက်မှုမရှိပေမဲ့လို့အခင်းဖြစ်ပွားပြီးပြီးချင်းမှာပဲစစ်ကားတွေရောက်လာပြီးတော့ဒီကနေ့မှာတော့အရက်ဝတ်တွေနဲ့ရက်ကွက်ထဲမှာရှိနေကြတယ်လို့သိရပါတယ်။ပုံပြစ်ခံရတဲ့အဲ့ဒီနေအိမ်ဟာစစ်ကောင်စီကိုထောက်ခံအားပေးပြီးတော့ရက်ကွက်တွေမှာသတင်းတွေကိုပေးနေတဲ့သတင်းပေးအိမ်လို့ရက်ကွက်နေပြည်သူတွေကပြောပါတယ်ဒါပေမဲ့ဒါနဲ့ပတ်သက်လို့တော့ VOA ကတိကျအတည်မပြုနိုင်ပါဘူးမွန်ပြည်နယ်ဘီလင်းမြို့နယ်မှာလည်းပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မြို့နယ်ဥက္ကဋ္ဌဦးမြင့်ဆွေနဲ့သူ့ရဲ့ဇနီးဖြစ်သူဟာဒီကနေ့မနက်ပိုင်းမှာအလူးလေးရွာမှာရှိတဲ့သူတို့ပိုင်ကြက်မောက်ဥယင်ကိုတွားရင်းနဲ့တနက်နဲ့ပြစ်ခံခဲ့ရပါတယ်ဒီတနက်နဲ့ပြစ်ခံရလို့ဦးမြင့်ဆွေသေဆုံးသွားတယ်လို့မွန်ပြည်နယ်ပြည်ခိုင်ဖြိုးပါတီရဲ့တာဝန်ရှိသူတဦးကပြောပြပါတယ
်ခြံမရောက်ခင်တစ်ပါလုံးလောက်အလူမှာအဲဒီလူငယ်နှစ်ယောက်ကတားတယ်တားတော့အဲ့မှာရက်ပြေးလိုက်တန်ကယ်ဆိုင်ကနေတော့တော့အဲရက်ပြေးလိုက်တော့အဲ့မှာရက်တဲ့အချိန်မှာပြစ်တာပေါ့ပြစ်တော့ဒီဥက္ကဋ္ဌဦးမြင့်ဆွေကတော့အဲ့မှာကောင်းထိသွားတယ်။နောက်သူ့မျိုးသမီးကတော့ဒီ level နဲ့မေးယူထိသွားတော့အဲသူ့မျိုးသမီးကတော့တန်ရရောက်ကလင်း300ဒီယူနေမမယ်စစ်စေးဦးမှာတင်ကုထားတာပေါ့မေးယူကြိုးပြီးတော့မေးယူချေသွားတယ်နောက်သွား36ချောင်းထွက်သွားတော့နော်လောလောဆယ်အတွင်းလူနာပြေပေါ့နွေးလူသားဆိုဟိုအသက်အန္တရာယ်တော့သိဆိုရရပေါ့နော
်ဒါအပြင်ဒီကနေ့မွန်ပြည်နယ်ချောင်းစုံမြို့မှာလည်းပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရုံးပေးကက်ရက်မှာရှိတဲ့ကျွန်းတာယာခမ်းမဝင်းတွင်မှာပောက်ကွဲမှုဖြစ်ခဲ့ပါတယ်။အလားတူမေလ17ရက်နေ့တုန်းကလည်းကြိုက်ထူမြို့ကပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရုံးဘုံပောက်ကွဲလို့ရုံးကင်းဆောင်နေသူတဦးဘုံစာထိမှန်ဒဏ်ရာရခဲ့ပါတယ်။ပြည်ခိုင်ဖြိုးပါတီဝင်တွေဟာပြစ်မှတ်ထားပြီးတိုက်ခိုက်ခံနေရပါတယ်လို့ပါတီတာဝန်ရှိသူတဦးကတုံ့ပြန်ပြောဆိုထားပါတယ်
။ကျွန်တော်တို့ပါတီကပါတီနိုင်ငံရေးကသွားနေတာလွဲလို့ကျန်တာဘာမှမပတ်သက်ဘူးလေ။အဲ့တော့လေသူတို့ကကျွန်တော်တို့ဘုံမှာအဲ့လိုပြစ်မှတ်တွေထားလာတာတော့ဒါမကောင်းဘူးဒါကနိုင်ငံရေးပါတီချင်းချင်းဒီလိုပြောမယ်ဆိုရင်တော့ကျွန်တော်တို့ကလက်နက်ကင်တာတဲ့ဖွဲ့စည်းလည်းမဟုတ်ဘူးနောက်ကျွန်တော်တို့ကပြည်သူတို့ကကူညီတဲ့ဖွဲ့စည်းလည်းမဟုတ်ဘူးပြီးရင်ဘာမှကျွန်တော်တို့ရဲ့ပါတီလုံငန်းကိုပဲကျွန်တော်တို့လုပ်နေတဲ့လူတွေဖြစ်တယ်ပေါ့အဲ့လိုမျိုးပုံမှာတော့ဒီလိုမျိုးချမ်းပဲ့ခံရတယ်အဲ့လက်နက်မရှိတဲ့လူလက်နက်နဲ့ချမ်းပဲ့ခံရတယ်ဆိုတဲ့ဟာတွေကတော့ကျွန်တော်အနေနဲ့ဒါမဖြစ်သင့်ဘူးခေတ္တတွေပေါ့နော
်ဒီတိုက်ခိုက်မှုတွေကိုဘယ်သူတွေကလှုပ်ဆောင်နေသလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးအခုလိုရန်ကုန်မြို့အပါဝင်မြို့တွေမှာစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကကင်းလှည့်သွားလာနေချိန်မှာပဲဒီလိုမျိုးကျူးလွန်သူမပေါ်တဲ့တနက်နဲ့အပြစ်ခံခဲ့ရတာတွေပောက်ကွဲမှုတွေဖြစ်ပွားနေတာကြောင့်ပြည်သူလူထုကြားမှာတော့လုံခြုံရေးအတွက်အထူးစိုးရိမ်ပူပန်နေကြပါတယ်ရှင်